တရဦးထိန်ကျော်ယာတုကနေနှုတ်ထွက်လိုက်တဲ့ဒီနေ့မှာပဲလွှတ်တော်မှာလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတာဝန်ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာလဲလဲနေတဲ့သမရတာဝန်ယူလာနိုင်တယ်လို့တွက်ဆမှုတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲလွှတ်တော်အတွင်းမှာလည်းဦးဝင်းမြင့်နေရာမှာဘယ်သူကိုအစားထိုးမလဲဆိုတဲ့တွက်ဆမှုတွေရှိနေတာပါ။ကြက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကကြောင်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကတော့အခုအစားထိုးရွေးချယ်ရမယ့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌနေရာဟာနောက်နှစ်နှစ်တတန်းမှာပြည်အောင်စုလွှတ်တော်နာယကတာဝန်ကိုပါယူရမှာကြောင့်တာဝန်ကြီးတဲ့ယာတုလည်းဖြစ်တယ်လို့ပြောပါတယ်
။ဟိုဘက်ကတော့သမရကြီးနှုတ်ထွက်တယ်ဒီဘက်ကဦးဝင်းမြင့်နှုတ်ထွက်တယ်ဟာဒါ debt date ပဲပေးမလို့ဒါပဲဖြစ်ဘာဖြစ်လို့ဆိုတော့ဒါပေမဲ့ငါအဆက်လောက်ကနှုတ်ထွက်တယ်ဆိုစဉ်းစားကြည့်လေကျမ်းမရေးကြောင့်ပေါ်ဘူးဆိုတဲ့လူကြောင့်ဒါဒီကျင်းဒီသမရဖြစ်မှုဒါတော့ယုံကြည်ပြီးသားပဲ။ဒါသမရဘိုင်းကတော့ပြောရင်တော့ဦးထင်ကျော်နဲ့ပတ်သက်ပြီးကျမ်းမာရေးရတော့လောအသက်အရွယ်ရတော့ဘောအတွေ့အကြုံရတော့လောဦးမြင့်ကထင်ကျော်နဲ့ကောင်းကောင်းလုပ်နိုင်မယ်လို့ဒါကျွန်တော်ယူဆပြီးသားပဲ။တော့ဒီဘက်ကတော့လွတ်တော်ရဲ့ထင်ကျော်မှုအပိုင်းကတော့လည်းလည်းအားနည်းသွားနိုင်မယ်တဲ့ဘူးရှိတယ်။နော်ဟိုအတွေ့အကြုံရပြန်တော့ဦးမြင့်ကလောလောဆယ်နှစ်နှစ်တောင်ယူပြီးနောက်တစ်ခုကပြန်ပြီးနောက်တစ်ချက်ပြန်စစ်စားလာမုန်း30ကြရဲ့။နာဂအနေနဲ့လုပ်ဖို့ဆိုတော့နာဂကပူတောင်ကြီးသွားပြီ။ဘာလို့လဲအစိုးရရဲ့တက်တန်းရဲ့ဟိုဘက်တက်ဝက်ဆိုတဲ့အခါကျတော့နိုင်ငံတော်ရဲ့ဟိုဘောဟိုဆန်းဆောင်မှုတွေလေပြည်သူတွေကိုပြုတ်ပြရမယ့်အပိုင်းဖြစ်နေတယ်။နောက်ဆုံးဖြတ်ချက်တွေကလည်းမှန်ရမယ်။နိုင်ငံကဒီတကယ်တော့ level ကမြင့်တဲ့အတွက်ကြောင့်အဲ့ဒီမှာလည်းတစ်ချက်ကျွန်တော်စဉ်းစားရတာပေါ့နော်။ဒါပေမဲ့တကယ် bright ဖြစ်မဲ့လူကိုကျွန်တော်ဒီနေ့စီကြည့်တာပေါ့လေ။ကိုယ်ခံကိုစီကြည့်တာအမျိုးသမီးတွေမှာဆိုရင်တော့အဲ့ဒီနှစ်ယောက်ရှိတယ်။ဒေါက်တာမေဝေးမြတ်ကပို့ပြီးတော့ power ပို့ပြီးတော့ဟို power ဩဇာတက်ရောက်မှုရှိနိုင်တယ်။နောက်အမျိုးသားတွေမှာဆိုလို့ရှိရင်တော့တကယ်တမ်းသူတို့ပြီးမယ်ဆိုရင်တော့ဥပဒေကြောင့်ကုန်ပြီးဥပဒေဒီဥထွက်ရင်ဒီတကယ် experience ရဆိုတော့ insight ပဲထဲမှာနေလိမ့်မယ်ပြင်ပမှာမလှူရှားနေတဲ့တို့ကြောင့်လူသည်ဥပဒေပညာရပဲသွားတယ်အဲတကယ်လို့များတင်ခဲ့ရင်ဒေါက်တာလှမ်းမိုးလိုဟာမျိုးလူငယ်လူထက်တဲ့ဟာမျိုးပဲအဲသူတို့ train လုပ်ပြီးတော့ပဲတည်မလားဆိုတော့အဲ့ဒါလေးတို့ကျွန်တော်တို့စဉ်းစားခရီးနေပေါ့လေကျွန်တော်အဲ့တလောက်ပဲမြင်တယ
်ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဝင်တဦးဖြစ်တဲ့ဦးကျော်စိုးလင်းကတော့ NLD ပါတီအများစုလှမ်းမိုးထားတဲ့လွတ်တော်အတွင်းမှာလွတ်တော်ဥက္ကဋ္ဌအနေနဲ့သူတာဝန်ကိုကြည်ကြည်ပြွှင်သာထမ်းဆောင်နိုင်မယ်ဆိုရင်ဥပဒေပြုမနိုင်ဘက်မှာစိုးရင်စရာမရှိဘူးလို့မြင်ပါတယ
်ကျွန်တော်လွတ်တော်ဥက္ကဋ္ဌကြီးတရားဥပဒေမြင်ရဆိုလို့ရှိရင်ကျွန်တော်တို့ဒီ90ကျွန်တော်တို့ဒီ2012ကနေပြီးတော့ကျွန်တော်တို့ဒီ2015မှာဒီကျွန်တော်တို့ကရွေးချယ်ခံရတဲ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့လွတ်တော်အတွေ့အကြုံများလည်းရှင်းချက်ပြီးသားတဲ့ဥပဒေဖြစ်ပါတယ်ဒီလွတ်တော်ရဲ့သဘောတဘာဝလည်းသူကနိုင်နေပြီးသားလည်းဖြစ်ပါတယ်သူ့အနေနဲ့ကလည်းလွတ်တော်တစ်လျှောက်လုံးမှာနိုင်နေနေနဲ့ကျွန်တော်တို့ထင်းထင်းသွားနိုင်ခဲ့ပါတယ်ဒါလွတ်တော်ဥက္ကဋ္ဌကြီးထွက်သွားတော့ညလည်းပဲဒါမိမိတာဝန်မိမိရဲ့ဒီကြိုက်ရာတာဝန်ကိုခြေပေါ်သာထမ်းတော့ဆန်းထားတော့နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဥပဒေပြည့်ရေးမှန်နိုင်တာကျွန်တော်တို့တိတ်ပြီးတော့တိတ်ဆောင်သွားတဲ့အကြောင်းတော့မရှိဘူ
းဝင်းမြင့်အနေနဲ့ဒီပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာကနေနှုတ်ထွက်တာဘာကြောင့်လဲဆိုတာကိုလည်းအကြောင်းပြချက်ထုတ်ပြန်တာမရှိပါဘူးလက်လက်သွားတဲ့ပြည်သူ့လွတ်တော်နေရာကိုတော့မနှက်ဖြန်ကြာသာပေးနေမှရွေးချယ်မှဖြစ်ပါတယ်အခုလိုသမရနဲ့လွတ်တော်ဥက္ကဋ္ဌအပြောင်းလဲတွေနဲ့ပတ်သက်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အများပြည်သူကိုတရားဝင်ထုတ်ပြန်ရှင်းလင်းတာမျိုးပါမှမရှိသေးပါဘူးရှင်။